ရခိုင်ပြည်နယ်ကမောင်တော်ရသေးတောင်တိုက်ခိုက်မှုတွေကနေဒေသတွင်းရခိုင်နဲ့မွဆလင်အတိုင်းဝိုင်းနှစ်ဖက်ကြားပြဿနာတွေပိုကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဒေသခံတချို့ကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ငကူကရှိပြီးသားတန်တရာတွေဟာဒီတိုက်ခိုက်မှုတွေကြောင့်အခုချိန်မှာပိုကြီးထွားလာနေတယ်လို့လည်းပြောဆိုကြပါတယ်။ဒီအကြောင်းကိုနားဆင်ရမှာပါ။အော်တိုဝါလာကိုရဲ့နေ့ရခိုင်ပြည်နယ်မောင်နှုံးနဲ့ရသေးတောင်မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအဖြစ်အဲ့ဒီဒေသတွင်းနေထိုင်ကြတဲ့ရခိုင်နဲ့မွဆလင်အတိုင်းဝိုင်းနှစ်ဖက်ကြားမှာလူမျိုးရေးအသွင်ဆောင်တဲ့ပြဿနာတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဘူသီတော်မြို့နယ်ကဒေသခံဦးစောသိန်းထွန်းကပြောပါတယ်
။အခုဖြစ်တာကရခိုင်နဲ့ဒီမွဆလင်နဲ့ဖြစ်တာမဟုတ်ပါဘူး။အခုဖြစ်တာက IS ကလာပြီးတော့အစိုးရနဲ့တိုက်ခိုက်မှုဖြစ်တာပေါ့။အခုဖြစ်နေတာကနိုင်ငံတော်အစိုးရနဲ့ဖြစ်တယ်ဆိုတော့နောက်လူမျိုးတစ်မျိုးနဲ့တစ်မျိုးပြဿနာကူးစက်မှာဘူး။ကျွန်တော်တို့ဆိုရင်မိတယ
်မောင်နှုံးမျိုးနေကြာလုံညုံရေရေစခန်းတွေတိုက်ခိုက်မှုမှာအကျန်းဖက်သူတွေနဲ့ဒေသခံမွတ်စလင်တွေကြားပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့တန်တရာတွေဒေသခံတွေကြားပြန့်နှံ့နေတာပါလက်တလောဖြစ်ပေါ်ခဲ့တဲ့အကျန်းဖက်တိုက်ခိုက်မှုကြောင့်ငကိုကရှိပြီးသားတန်တရာတွေအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့မောင်နှုံးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်းဟီကပြောပါတယ
်အခုလိုပုံစံမျိုးတိုက်ခိုက်လိုက်တဲ့အချိန်မှာအမမူစရင်ကြီးရနဲ့အခုတက်ခဲ့တဲ့လူတွေနဲ့ကတော့အခုဆိုတော့ရပူပေါင်းမှုနဲ့ဒီလိုဖြစ်ရတယ်ဆိုရင်ဟာမျိုးလေးတွေကတော့ထွက်နေတယ်ပေါ့
ဆိုတော့ဒီလူအဖွဲ့အစည်းနှစ်ခုကြားမှာတန်တရားတွေပိုတိုးသွားစီလား
တန်တရားတွေကတော့ပိုပြီးတိုးနေတယ်ပေါ့နော်ငိုတဲ့ကလည်းတစ်ဖက်နဲ့တစ်ဖက်နဲ့ကိုတန်တရားတွေကရှိနေအခုဆိုလို့ရှိရင်ပိုပြီးတန်တရားတအောက်ကိုဖြစ်သွားတာပေါ့အခုလိုဖြစ်နေတဲ့ကိစ္စကတော့ငြိမ်းချမ်းမှုရဖို့ကြောက်မခင်ပေါ့နော်
မောင်နှုံးမြို့နယ်ဘူးသီးတော်မြို့နယ်တွေမှာညမထွက်ရအမိတ်ပုံမှန်144ထုတ်ထားပါဗျ။မောင်နှုံးမြို့နယ်တဝိုက်အလေးတန်းကျော်ငကူရအစတဲ့ကြေးရွာဘက်တွေမှာစစ်တပ်ရောရဲပါလုံညုံရင်အင်အားပူချထားပြီးနေမြေရှင်းလင်းရေးတွေဆက်လက်လုဆောင်နေပါတယ်။လောလောဆယ်မှာတော့ဒေသခံတွေအပြင်သိမ့်မထွက်ရဲကြပဲဖြစ်နေတယ်လို့ဒေါခင်သန်းကြီးကပြောပါဗျ။
အပြင်ကိုထွက်လည်းမထွက်ရဲကြပါနော်။ဟိုလမ်းတွေပိတ်ဆို့မှုတွေရလည်းရှိထားတယ်လေ။ဒီပြည်သူတွေအနေနဲ့ကလည်းမောင်တို့ပြောတဲ့ကိုသွားလိုက်လာလို့ဆိုတိတ်မလွတ်ရရဟုတ်။ညစက်မှာသူရှိနေအယောင်အဝယ်ကတော့ရပ်တော့တယ်ပေါ့နော်အခုလိုဖြစ်နေတဲ့အရှင်ဆိုလို့ရှိရင
်မောင်တို့နဲ့ရသေးတောင်အကျန်းဖက်တိုက်ခိုက်ခံရမှုကိုအစိုးရကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုဒေသခံတွေစောင့်ကြည့်နေကြပြီးဒီပြဿနာရေရှည်သွားမှာကိုတော့မလိုလားဘူးလို့ဘူသီးတောင်ဒေသခံဦးစောသိန်းထွန်းကပြောပါတယ်
။ကျွန်တော်အတင်းရတော့ဒါနိုင်ငံတော်အစိုးရဘုံမှာပဲမုန်တည်ပါတယ်။တစ်ဖက်နဲ့တစ်ဖက်တေးစီချီတော်လို့ရေးဆိုတော့ပိုကောင်းတာပေါ့။ဒီရှိသွားပြီးတော့ဒီလိုအခက်အခဲမျိုးတွေတုံ့ပြန်ရမှာတော့ကျွန်တော်တို့အနေနဲ့တော့စိုးရိမ်ပါတယ်
။မောင်နှံအကျံပဲတိုက်ခိုက်ခံရမှုအတွင်းတည်ဆုံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်9ဦးရဲ့ဇာပနာခန္ဓာကိုအော်တိုဘာလ17ရက်နေ့မွန်းလွဲပိုင်းကမောင်နှံမျိုးတုတ်တံမှာကျင်းပခဲ့ပြီးကျန်ရစ်သူမိသားစုအပါအဝင်လူရနဲ့ချီတက်ရောက်ခဲ့ပါတယ်။တရက်ထဲမှာပဲမောင်နှံမျိုးအပြင်ပဲငစာကျူးကျေးရွာအနီးမှာမြမတက်မတော်ကနေမြေရှင်းလင်းရေးလုပ်စဉ်အကျံပဲသမားတချို့နဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ကြောင်းမောင်နှုံးမျိုးနေကြားဆောက်တက်အမည်မဖော်လိုတဲ့ရဲရာရှိတူကပြောပါရယ်မောင်နှုံးရသေးတောင်နေကြားဆောက်ရဲဌာနချုပ်နဲ့ရဲစခန်း၃ခုကိုဝင်ရောက်စီးနှင်းခဲ့သူတွေဟာ RSO ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့နဲ့ဒေသခံမွတ်စလင်တချို့ပူးပေါင်းလှုပ်ဆောင်ခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ဒီကိစ္စကိုတော့လုံခြုံရေးတပ်ဖွဲ့တွေကရောအစိုးရဘက်ကပါတရားဝင်ရှင်းလင်းပြောကြားတာမျိုးအခုချိန်ထိမတွေ့ရသေးပါဘူးခင်ဗျာ